Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဇူလိုင်လ28ရက်ကြာသပတေးနေ့ညနေ6:00နာရီကနေ 9:00 နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 16 19နဲ့ 25 တို့ကနေဖမ်းယူလာနိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါရှင်။အခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်
။မင်္ဂလာညနေခင်းပါရှင်။ကျွန်မတင်ကြီးထိုက်ပါ။ American လွတ်တော်မတ်တွေချာမှာတော့ Russia, Iran နဲ့မြောက်ကိုရီးယားအပေါ်တန်းခတ်ပိတ်ဆို့မှုတစ်တွေချမှတ်ရေးဥပဒေကြမ်းတည့်ရက်ရှင်းရှင်းလင်းလင်းပေါ်ထွက်လာနိုင်မဲ့သဘောတူညီချက်တည့်ရက်ရရှိသွားပါပြီ။ Jerusalem မြို့ဟောင်းကမွတ်စလင်တို့ရဲ့ဘာသာရေးအထွတ်အမြတ်နေရာမှာအခုတော့ပြန်လည်ဝတ်ပြုခွင့်ရပါပြီ။မြန်မာနိုင်ငံမှာတော့ယာဒီတုတ်ကွေးကြောင့်တည်ဆုံသူအရေးအတွက်ဒိုးလာနေပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပေးပါမယ်ရှင်။
အခုညနေပိုင်းသတင်းစာမတွေထဲမှာတော့မြန်မာနိုင်ငံမှာပြန့်ပွားနေတဲ့ကူးစက်မြန်ပြင်းထန်တဲ့ယာသီတုတ်ကွေးဗိုင်းရပ်စ် H1N1 ကိုထိရောက်စွာနှိမ်နှင်းနိုင်မဲ့ကာကွယ်ဆေးယာယီကျန်းမာရေးဆိုင်ရာတာဝန်ရှိသူတွေရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ပြောပြပေးမှာဖြစ်သလို
အတင်းနဲ့ဆက်စားရင်တော့ကျွန်တော်တို့ဖြစ်ပွားမှု5000လောက်ညာတယ်။2016ထဲဝန်ဇန်နဝါရီနေ့ပေါ်ဇူလိုင်ထိကိုနှိုင်းယှဉ်လိုက်ရင်5000လောက်ညာတယ
်။ဤသို့ကျန်းမာရေးဦးစီးဌာနတာဝန်ရှိသူတဦးပြောပြသွားတာပါဖြစ်ပွားနှုံနဲ့သွေးလွန်တုတ်ကွေးကိုကြွတင်ကွာကွယ်နိုင်မဲ့နီလန်းနေအကြောင်းကိုလည်းနားဆင်ကြပါမယ်။မြန်မာနဲ့ထိုင်းနယ်ဆက်ဖျားသုံးစုဘက်မှထိုင်းနိုင်ငံဘက်ကရေနှုံမြောင်းဖောက်ချလိုက်တာကြောင့်မြန်မာရက်ွက်တချို့ရေလွန်သွားခဲ့ပြီးအိမ်တလုံးပြိုကျခဲ့လို့တာကိုနှစ်ဖက်ဆွေးနွေးညှိနှိုင်းနေတဲ့အခြေအနေနဲ့အတူနိုင်ငံတကာသတင်းလွှာမှာတော့အမေရိကန်စစ်တပ်ထံမှလိန်အင်ကာပြောင်းထားသူတွေစစ်မှုထမ်းခွင်ပိတ်ပင်လိုက်ကြောင်းသမရရဲ့ကြေညာချက်ကိုလည်းပြောပြပေးမှာပါ။ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရေစုံထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်သိပြီးထိုင်းနဲ့ကိုရနိုင်တို့ကြေညာပါမယ်ရှင်။
ဥပဒေအဖြစ်တည်ပြုနိုင်ရည်အတွက်သမ္မတဒေါ်နယ်ထရန့်ထံကိုပေးပို့ရမယ်ရုရှား၊အီရန်နဲ့မြောက်ကိုရီးယားတို့အပေါ်တန်းခတ်ပိတ်ဆို့မှုတစ်တွေချမှတ်မဲ့ဥပဒေကြမ်းတရက်ရှင်းရှင်းလင်းလင်းပေါ်ထွက်လာနိုင်မဲ့သဘောတူညီချက်တရက်ရရှိသွားပြီဖြစ်ပါတယ်။အောက်လွတ်တော်လူများစုခေါင်းဆောင်ကေဗင်မက်ကာတီနဲ့တွေ့ဆုံဆွေးနွေးပြီးနောက်မှာအခုလိုထပ်ပေါ်လာတာဖြစ်တယ်လို့အထက်လွှတ်တော်မှဘော့ခေါ်ကာကမနစ်ဗုဒ္ဓနေ့နောက်ပိုင်းထုတ်တဲ့ကြေညာချက်မှာပြောဆိုပါတယ်။အထက်လွှတ်တော်မှဘော့ကဒီဥပဒေချက်နဲ့မှာမြောက်ကိုရီးယားအပေါ်ဓာတ်ခတ်ပိတ်ဆို့မှုကိုချဲ့မဲ့ကိစ္စကိုအစိုးရဘက်ကပယ်ချခဲ့ပြီးပြီးကြကိစ္စရတစ်ခုအနေနဲ့ဆောင်ရွက်ဖို့လိုလားခဲ့တာပါ။ဒါပေမဲ့လည်းအောက်လွှတ်တော်အမတ်တွေဘက်ကမြောက်ကိုရီးယားအပေါ်နောက်ထပ်ခိုင်မာတဲ့အရေးယူမှုတွေမကြာခင်မှာထပ်ပြီးဆောင်ရွက်သွားဖို့သဘောတူခဲ့တယ်လို့အထက်လွှတ်တော်အမတ်ခေါ်ကာကပြောပါတယ်တန်းခတ်ပိတ်ဆို့မှုတွေကိုဖယ်ရှားဖို့သမရဘက်ကဆောင်ရွက်ချက်တွေရှိလာရင်လွတ်တော်ဘက်ကခက်မြန်မြန်ပယ်ချနိုင်မဲ့လှုပ်ထုံးလုံနည်းတစ်ခုကိုလည်းအခုဥပဒေထဲမှာထည့်သွင်းထားပါတယ်ရှင်
။ဣသရေလနိုင်ငံဂျေရုဆလင်မြို့ဟောင်းမှာရှိတဲ့မွတ်စလင်တွေရဲ့ဘာသာရေးအရာထွတ်မြတ်ထားတဲ့နေရာကနေလုံခြုံရေးအသားစီတွေကိုဖယ်ရှားလိုက်ပြီးတဲ့နောက်မှာတော့ဂျေရုဆလင်မှာရှိတဲ့မွတ်စလင်ခေါင်းဆောင်တွေကအဲ့မှာဝတ်ပြုမဲ့သူတွေကိုပြန်ပြီးတော့ခွင့်ပြုပေးလိုက်ပြီးဖြစ်ပါတယ်။လူသမားတွေကအဲ့ဒီအဝင်ဂိတ်ပေါက်မှာတားထားတဲ့တန်တကားတွေ၊ခြံစည်းရိုးတွေနဲ့လုံခြုံရေးကင်မရာတွေကိုဖယ်ရှားလိုက်ပြီးတဲ့နောက်ပါလက်စတိုင်းတွေကြာသပတေးနေ့အစောပိုင်းကအဲ့နေရာအပြင်ဘက်ကလမ်းတွေပေါ်မှာအုံပွဲခံခဲ့ကြပါတယ်။ဒါပေမဲ့မွတ်စလင်အနာပိုင်းတွေကအဲ့နေရာကိုစစ်ဆေးပြီးမှသူတို့ဝင်လို့ရခဲ့တာဖြစ်ပါတယ်။ဇူလိုင်လ14ရက်နေ့ကအာရတနာတနတ်သမားတွေရဲ့တိုက်ခိုက်မှုကြောင့်အစ္စရေးရဲ့နှစ်ယောက်တည်ဆုံးပြီးတဲ့နောက်မှာအစ္စရေးဘက်ကအဲ့လုံခြုံရေးအတားအဆီးတွေကိုချထားလိုက်တာဖြစ်ပါတယ်။အစ္စရေးဘက်ကအဲ့လိုလှုပ်လိုက်တဲ့အပေါ်မှာဂျေရုဆလင်မှာရှိတဲ့မွတ်စလင်တွေအမြတ်တော်သာထွက်ခဲ့ကြပါတယ်။မွတ်စလင်တွေက Noble Century လို့ခေါ်ပြီးတော့ဂျူးတွေက Temple Mount လို့ခေါ်တဲ့အဲ့ဘာသာရေးအရထွတ်မြတ်ထားရနေရာကိုအစ္စရေးတွေကတဖြည်းဖြည်းနဲ့ပို့ပြီးတော့ထိန်းချုပ်ဖို့လှုပ်လာနေတယ်လို့မွတ်စလင်တွေဘက်ကအချင်းတော်ကြားကလေးကတံပြန်ရှိခဲ့တာဖြစ်ပါတယ်။ဒီနေရာကိုဝင်ခွင့်မပေးတဲ့အတွက်မွတ်စလင်ဝတ်ပြုဆူတောင်းသူတွေဟာဆန္ဒပြတဲ့အနေနဲ့နေ့စဉ်ဝတ်ပြုဆူတောင်းတာတွေကိုအဲ့နေရာအပြင်ဘက်မှာပဲလှုပ်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။
လေရင်ကပြောင်းလဲထားသူတွေကိုအမေရိကန်စစ်တပ်ထံမှဘယ်နည်းနဲ့မှလက်သင့်မခံဖို့သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ဒါဟာဆိုရင်လွန်ခဲ့တဲ့တစ်နှစ်ကျော်ကအရင်သမ္မတဘရက်ကိုဘားမှအစိုးရရဲ့မူဝါဒတစ်ခုကိုပြောင်းပြန်လှန်လိုက်တာဖြစ်ပါတယ်။ဗိုလ်ချုပ်ကြီးတွေစီရေကျွမ်းကျင်သူတွေနဲ့ဆွေးနွေးတိုင်ပင်ပြီးတဲ့နောက်သမ္မတထရန့်ကလက်နက်ကင်တပ်ဖွဲ့တွေမှလေရင်ကပြောင်းထားသူတွေကိုလူသစ်စုဆောင်လက်ခံနေတာတွေရပ်ဖို့ညွှန်ကြားခဲ့တာဖြစ်တယ်လို့မနစ်ပုတ်ထူးနဲ့ Twitter လူမှုကွန်ရက်မှာရေးသားခဲ့တာပါ။ကျွန်တော်တို့ရဲ့စစ်တပ်အနေနဲ့အပိသက်အောင်ပွဲတွေချင်းချင်းတဲရရှိရေးအယုံဆက်ရမှာဖြစ်တဲ့စစ်တပ်ထဲမှာလေရင်ကပြောင်းထားသူတွေကြောင့်ပေါ်ပေါက်လာနိုင်တဲ့စေကူတရေးစရိတ်အစမတန်ကြီးမြင့်မှုတွေ ပြည်ထောင်စုနဲ့ဝင်ပြီနေလို့မရဘူးလို့သမရထရန့်ကရေးသားခဲ့တာပါရန်ကော်ပိုရေးရှင်းကပြုစုထားတဲ့စစ်တမ်းအရအမေရိကန်စစ်တပ်တွင်လက်ရှိတာဝန်ထမ်းဆောင်နေတဲ့လေယင်ကပြောင်းလဲထားသူ၄၀၀လောက်ရှိနေပြီးဒီပုဂ္ဂိုလ်တွေကိုဘာလို့မလဲဆိုတာကိုတော့သမရထရန့်ကပြောဆိုထားတာမရှိပါဘူးစစ်တပ်အတွင်းမှာလက်ရှိတာဝန်ထမ်းဆောင်နေတဲ့လေယင်ကပြောင်းလဲထားသူတွေနဲ့ပတ်သက်လို့ဥပဒေနဲ့အညီဆ ွင့်ရဆာရာဟက်ကဗီဆန်ဒါစ်ကပြောဆိုထားပါတယ်ရှင်
အမေရိကန်ရှိနေသူဂျက်ဆက်ရှင်ကသူ့အနေနဲ့တမတ်ထရမ့်ရဲ့ဝေဖန်မှုတွေကိုပြင်းပြင်းထန်ထန်ခံနေရပြီမလဲ။ယာရုကနေနှုတ်ထွက်သွားဖို့အစီအစဉ်မရှိဘူးလို့ပြောကြလိုက်ပါတယ်။ဒါပေမဲ့တမတ်ချီနဲ့လာအောင်နဲ့သူနဲ့တမတ်ကြားထင်မှားမှုကိုရော့သွားအောင်လုပ်တဲ့အနေနဲ့ပြောတာလို့ယူဆပါတယ်။ရှိနေသူဆက်ရှင်အနေနဲ့လက်ရှိ FBI ညွှန်ကြားရေးမှူးအဖြစ်ထမ်းဆောင်နေတဲ့အန်ဒရူးမက်ကာဘီကိုဘာဖြစ်လို့အစားမထိုးသေးလဲလို့တမတ်ထရမ့်ကဗဟုသုနေက Twitter ကနေပြီးတော့မေးခွန်းထုတ်ပြီးတော့ PR ပေးခဲ့ပါတယ်။လက်ရှိ FBI ညွန်ကြားရေးမှူး Andrew McCabe ရဲ့ဇနီးဟာမနစ်ကဗာဂျီးနီးယားပြည်နယ်မှာရွေးကောက်ပွဲဝင်တော့ကဒီမိုကရက်တစ်စီကနေရွေးကောက်ပွဲအတွက်ရမုံငွေအများပြားရခဲ့တာဖြစ်ပါတယ်။ဒါပြင်အခုသတင်းပတ်အစောပိုင်းတုန်းကလည်းတမတ်ထရမ့်ဟာရှင်းနေချုပ်ဆက်ရှင်ပေါ်မှာစိတ်ပြက်မိကြောင်ပြောကြားခဲ့ပါတယ်။ဒါပေမဲ့လည်းဒါဟာတမရကရှင်းနေချုပ်ကိုယာဒုကနေနှုတ်ထွက်စေချင်တာမဟုတ်ကြောင်းအင်ပီရောပြောခွင့်ရဆာရာဟက်ကဘီဆန်ဒါစ်ကဗိုလ်ထုနေမှာပြောပါရယ်လူတူတယောက်ပေါ်မှာစိတ်ပြတ်နိုင်ပါတယ်ဒါပေမဲ့လည်းသူတို့ရဲ့အလုပ်ကိုတော့ဆက်ပြီးတော့လုပ်စီချင်သေးတယ်လို့သူမကအင်ပီရောရဲ့နေ့စဉ်သတင်းလာရှင်းလင်းပွဲမှာပြောကြားခဲ့ပါရယ်တမရအနေနဲ့ရှင်းနေချုပ်ဆက်ရှင်ပေါ်မှာယုံကြည်မှုရှိရလားဆိုတဲ့မေးခွန်းကိုတော့သူမကဖြေကြားခြင်းမရှိပဲတမရအနေနဲ့ရှင်းနေချုပ်ကိုသူလုပ်ရမယ့်တာဝန်တွေကိုပဲအာရုံစိုက်လုပ်စီချင်တာဖြစ်တယ်လို့သူမကဖြေကြားခဲ့ပါရယ်ခင်ဗျာ
ယူအေဗီကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်လေးကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူအေမြန်မာပိုင်းစစ်စစ်ရဲ့ခြားသာပရင်းညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်ရာသီတုတ်ကွေး H1N1 နဲ့တည်ဆုံးသူ3ဦးထပ်ပြီးတော့တည်ဆုံးခဲ့တာကြောင့်ရာသီတုတ်ကွေးကြောင့်တည်ဆုံးသူ6ဦးထိရှိသွားပြီဖြစ်ပါတယ်။တင်ငန်းကျွန်းစေယုံကြီးမှ2ဦးနဲ့ရန်ကုန်ကလေးစေယုံကြီးမှ1ဦးဆုံးပါခဲ့တာလို့တာဝန်ရှိသူက VOA မြန်မာပိုင်းကိုပြောပါတယ်။ရာသီတုတ်ကွေး H1N1 ကူးစက်ဖြစ်ပွားသူတနိုင်ငံလုံးအတိုင်းအတာအရာ30အထိရှိတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနတာဝန်ရှိသူကပြောပါတယ်။အခုချိန်ထိချင်းပြည်နယ်ပဲခူးတိုင်းအီယာဝတီတိုင်းနဲ့ရန်ကုန်တိုင်းတို့မှာရာသီတုတ်ကွေးဖြစ်ပွားမှုတွေရှိနေတာလို့လည်းကျန်းမာရေးဦးစီးဌာနကအတည်ပြုထားပါတယ်ရှင်
။တောင်ကိုရီးယားသမရယုံအရာရှိချုပ်ဟောင်ကင်ပီကင်ကီချွန်ဟာယာဒုကနေဖြုတ်ချခံလိုက်ရတဲ့သမရဟောင်ပတ်ကွန်ဟေကိုဝေဖန်တဲ့အမှုပညာရှင်ထောင်ပေါင်းများစွာကိုအမိမဲစီးရင်တွင်တဲ့အမှုနဲ့ထောင်ဒဏ်3နှစ်ကြာခံရမှာဖြစ်ပါတယ်။သမရဟောင်ပတ်ကွန်ဝေဖန်သူတွေကိုအစိုးရကအကူအညီအထောက်ပံ့နေမပေးဘဲထားခဲ့တဲ့အတွက်သူကိုအာဏာအလွဲသုံးစားလုပ်မှုတရားရုံးမှာလင်ညာထွက်ဆိုမှုတွေနဲ့အပြစ်ရှိကြောင်းတွေ့ရှိခဲ့တဲ့အတွက်သူကိုစိုးမြို့တရားရုံးကကြာသပတေးနေ့မှာထောင်ဒဏ်ချမှတ်ခဲ့တာဖြစ်ပါတယ်။အမိမဲစင်းအရှုပ်တော်ပုံထဲမှာပါဝင်ခဲ့တဲ့သမရဟောင်းပတ်ရဲ့နောက်ထပ်ထိတ်တန့်တာဝန်ရှိသူတယောက်ကိုလည်းရုံးတော်မှာလင်ညာထွက်ဆိုမှုနဲ့အပြစ်ရှိကြောင်းဆုံးဖြတ်လိုက်ပါတယ်။ဒါမဲ့သူကိုထောင်ဒဏ်တစ်နှစ်ချမှတ်တာကိုနှစ်နှစ်ဆိုင်းငံ့လိုက်ပြီးတဲ့နောက်မှာသူကိုလွတ်ပေးခဲ့ပါတယ်။အမိမဲစင်းသွင်းတဲ့အရှုပ်တော်ပုံဟာသမရပတ်ရာထူးကနေထုတ်ပယ်ခံလိုက်ရတဲ့အောက်ရီလိုက်စားမှုအရှုပ်တော်ပုံရဲ့အစိပ်ပိုင်းတစ်ရက်ဖြစ်ပါတယ်။သမရပတ်ဟာသူရဲ့မိတ်ဆွေတဦးအကူအညီနဲ့လုပ်ငန်းကော်ပိုရေးရှင်းတစ်ခုစီကနေလက်ယူရတဲ့အတွက်တရားစွဲခံရတာဖြစ်ပါတယ်ခင်ဗျာ
။မြောက်ကိုရီးယားနိုင်ငံရဲ့စီးပွားရေးကပြီးခဲ့တဲ့နှစ်က 3.9 ရာခိုင်နှုန်းဖွံ့ဖြိုးလာတယ်လို့တောင်ကိုရီးယားနိုင်ငံဆိုးလ်မြို့တော်ကကိုရီးယားဘဏ်ကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးကျည်အစီအစဉ်တွေအပေါ်နိုင်ငံတကာရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေရင်ဆိုင်နေရပေမဲ့လည်းမြောက်ကိုရီးယားရဲ့စီးပွားရေးက18နှစ်တာကာလအတွင်းအမြန်ဆုံးနှုန်းနဲ့ပြီးခဲ့တဲ့နှစ်ကဖွံ့ဖြိုးခဲ့တာဖြစ်ပါတယ်။ကဘာပေါ်ကအဆိုအားဆုံးဖိနှိပ်ချုပ်ချယ်မှုတွေနဲ့အထူးကျန်အဆန်ဆုံးမြောက်ကိုရီးယားနိုင်ငံကပြည်သူတွေကတော့မိုးကောင်ရေရှားနေတဲ့အတော်အတွင်းစားနပ်ရိက္ခာပြက်လက်မှုတွေနဲ့ရင်ဆိုင်နေရချိန်မှာပဲနိုင်ငံရဲ့စီးပွားရေးကကြီးထွားလာနေတာဖြစ်ပါတယ်။မြောက်ကိုရီးယားအစိုးရပေါ်တရုတ်ဘက်ကပို့ပြီးတော့ဖိအားပေးဖို့အမေရိကန်သမ္မတရဲ့တောင်းဆိုချက်ကိုတုံ့ပြန်တဲ့အနေနဲ့တရုတ်အစိုးရဘက်ကမလအတွင်းမြောက်ကိုရီးယားဘက်ကကြောင်မီတင်သွင်းမှုကိုပိတ်ပင်ခဲ့ပါတယ်။ဒီနေ့အတွင်းတရုတ်ဘက်ကမြောက်ကိုရီးယားကြောင်မီသေးတင်သွင်းမှု54ရာခိုင်နှုန်းရောကြခဲ့တာပါ။ဒါပေမဲ့လည်းတရုတ်ဘက်ကမြောက်ကိုရီးယားကိုတင်ပို့မှုကတော့ပထမနှစ်ဝက်တာကာလအတွင်း20ရာခိုင်နှုန်းနီးပါးတိုးလာခဲ့ပါတယ်ရှင်
။ဗင်နီဇွဲလားနိုင်ငံမှာအခြေခံဥပဒေပြင်ဆင်ရေးအထူးလွှတ်တော်ကိုယ်စားလှယ်တွေကိုရွေးချယ်မဲ့ရွေးကောက်ပွဲပယ်ဖျက်ဖို့သ တမန Nicolas Maduro ကို တောင်းဆိုတဲ့ဆန္ဒပြပွဲတွေဒီကနေ့ကြာသပတေးနေ့မှာဒုတိယနေ့အဖြစ်နဲ့တနိုင်ငံလုံးဆက်လက်ဆင်နွှဲနေတာမှာတိုက်ခိုက်အားစုတွေလည်းပါဝင်ခဲ့ပါတယ်ဆန္ဒပြသူတချို့ဟာအနီးဝန်းကျင်ရက်ကွက်တွေမှာလမ်းတွေကိုပိတ်ဆို့တဲ့အတားအဆီးတွေလိုက်လံချထားတာတွေထားသလိုလူတွေလုပ်ငန်းကွယ်မဝင်နိုင်အောင်လဲတားဆီးတဲ့အတွက်လုံခြုံရေးနဲ့အချင်းများပြီးလူအသေးပြောက်ရှိခဲ့ပါတယ်ဗင်နီဇွဲလာနိုင
ဒီနေ့ညနေပိုင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကိုရနိုင်တို့ကြီးညာပေးသွားတာပါ။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်နားဆင်ရပါမယ်ရှင်။ယာတီတုတ်ကွေးရောဂါ H1N1 နဲ့သေဆုံးတဲ့လူနာ6ဦးအထိရှိသွားပြီဖြစ်ပြီးတနိုင်ငံလုံးမှာဒီရောဂါဖြစ်ပွားသူအယောက်30ရှိသွားပြီလို့ပြည်သူ့ကျန်းမာရေးဦးစီးဌာနကအတည်ပြုပါတယ်။ H1N1 virus ကိုကာကွယ်ဖို့လက်ရှိဈေးကွက်ထဲကကာကွယ်ဈေးတွေကထိရောက်မှုနည်းနေတာမို့လို့လက်ရှိမြန်မာပြည်မှာဖြစ်နေတဲ့ H1N1 နဲ့ကိုက်ညီမဲ့ကာကွယ်ဆေးရဖို့ virus ပိုးရဲ့ဗီဇကိုဂျပန်ကိုပို့ပေးထားပြီးကာကွယ်ဆေးထိုးပေးနိုင်အောင်စီစဉ်နေတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနတာဝန်ရှိသူတဦးကပြောပါတယ်။ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မမြင့်မြင့်ခိုင်ကပြောပြပေးပါမယ်ရှင်
။အခုဇူလိုင်လထဲမှာရာသီတုပ်ကွေးရောဂါ H1N1 ဖြစ်ပွားသူအယောက်30အထိရှိပြီးဒီကနေ့ဇူလိုင်လ29ရက်နေ့အထိ H1N1 ကြောင့်သေဆုံးသူ6ဦးရှိသွားပြီဖြစ်တယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်က VOA ကိုပြောပါတယ်
။ဟိုဇူလိုင်29ရက်နေ့ကစပြီးတော့ဒီနေ့29ရက်နေ့မော်လနဲ့နာရီရှိအောင်သူကကုသခံရသူတော့လို့မရဘူးပေါ့။ဆေးရုံမှာနည်းနည်းပြင်းထန်နမိုနီးယားနဲ့တက်တဲ့တယောက်ကုသတဲ့ဥယျာဉ်ပဲပြောလို့ရတာပေါ့နော်။ပြင်းထန်နမိုနီးယားနဲ့တက်လာတဲ့ကုတယောက်တဲ့ဥယျာဉ်90ရှိပါတယ်။90ထဲမှာဒီပိုးတွေ့တာပေါ့။ဒီ H1N1 pandemic 2009ပိုးတွေ့သူပေါ့က30ဒီအဲ့ဒီတခွဲတီးပြတဲ့မှာပိုးတွေ့တဲ့ခါမှာသေဆုံးသူ6ဦးရှိပါတယ်။အဲ့ဒါမနေ့က3ဦးခရီးဒီနေ့ကထပ်ပြီးတော့3ဦးထပ်ပြီးတော့သတင်းရပါတယ်ခင်ဗျာ
။ရာသီတုပ်ကွေးရောဂါ H1N1 ကြောင့်ကနဦးပိုင်းကသေဆုံးသူ3ဦးရှိထားပြီးရန်ကုန်ကလေးဆေးရုံကြီးကကလေးငယ်2ဦးအပါအဝင်တင်ငန်းကျွန်းစံပြဆေးရုံကလူနာ2ဦး H1N1 နဲ့ထပ်ပြီးသေဆုံးတာဖြစ်ပါတယ်။လက်ရှိ H1N1 virus ပိုးကူးစက်ခံထားရတဲ့လူနာတွေတွေ့ရှိထားတဲ့ချင်းပြည်နယ်ပဲခူးတိုင်းအေရီတိုင်းနဲ့ရန်ကုန်တိုင်းဒေသကြီးတို့မှာရာသီတုပ်ကွေးရောဂါ H1N1 ထိန်းချုပ်နိုင်ဖို့တွန်းတွန်းတိုက်တိုက်လှုပ်ဆောင်နေတယ်လို့လည်းပြည်သူ့ကျန်းမာရေးဦးစီးဌာနကဆိုပါတယ်။ရာသီတုပ်ကွေးရောဂါ H1N1 ဖြစ်ပွားမှုနဲ့ပတ်သက်ပြီးကျန်းမာရေးဝန်ကြီးဌာနအနေနဲ့ကမ္ဘာကျန်းမာရေးအဖွဲ့ WHO ထံကစီးပစ္စည်းအကူအညီတွေတောင်းခံထားတာလည်းရှိပါတယ်။ Influenza A H1N1 PDN09 virus ပိုးဟာ2009ခုနှစ်မှာကမ္ဘာကပ်ရောဂါအသွင်ဖြစ်ပွားခဲ့ပြီးလက်ရှိမှာတော့ရာသီတုပ်ကွေးရောဂါ seasonal flu H1N1 အနေနဲ့ဆက်လက်ပြန့်ပွားနေတာပါမြန်မာပြည်မှာ2009ခုနှစ်ကနေ2016ခုနှစ်အတွင်းရာသီတုပ်ကွေးရောဂါ H1N1 ဖြစ်ပွားသူ450ကျော်ရှိခဲ့ပြီးအခု2019ခုနှစ်ရောက်မှ H1N1 နဲ့လူသေဆုံးမှုရှိကြောင်းတွေ့ရှိရတာလည်းဖြစ်ပါတယ်လက်ရှိမြန်မာပြည်မှာရာသီတုပ်ကွေးရောဂါ H1N1 အတွက်ကာကွယ်ဆေးထိုးနိုင်ဖို့စီစဉ်နေတယ်လို့လည်းပြည်သူ့ကျန်းမာရေးဦးစီးဌာနကဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်ကပြောပါရယ်မြန်မာပြည်မှာဖြစ်တဲ့ H1N1 virus ပိုးရဲ့ဗီဇာကိုဂျပန်နိုင်ငံကိုပေးပို့ထားပြီးလက်ရှိဖြစ်ပွားနေတဲ့ H1N1 နဲ့ကိုက်ညီတဲ့ကာကွယ်ဆေးရဖို့လှုံ့ဆော်နေတယ်လို့လည်းဆိုပါရယ
်ကျွန်တော်ကာကွယ်ဆေးထိုးဖို့ကျွန်တော်တို့ဒီစီစဉ်ပါတယ်စီစဉ်တဲ့ခါကျတော့ကျွန်တော်တို့လူလူကိုကြည့်အောင်ပြောပြပါကျွန်တော်တို့ကဘယ်လိုလဲဆိုတော့ကာကွယ်ဆေးမျိုးစားရဟိုဒီ H1N1 2ပြီမဲ့ပေါ့နော်။အမှားမှာ Southern Hemisphere Northern Hemisphere ဆိုရှိတယ်။ရတဲ့နဲ့ကာကွယ်ဆေးတွေကြီးအမေရိကမှာဖြစ်တဲ့ H1N1 2009ကိုပဲသူကဟိုသူ့ရဲ့အမျိုးအစားနဲ့ကျွန်တော်တို့မှာရှိတဲ့ H1N1 ပိုချစ်တူပြီမဲ့ဟိုတနည်းအားဖြင့်ဟိုဆွေးင်းကမတူတာဘူးပေါ့ genotype ခေါ်ပါတယ် genetic sequencing လို့ရတယ်။အဲ့တော့ကျွန်တော်တို့ကဒီကကိုယ်နိုင်ငံဖြစ်တဲ့တခွင်းနမူနာတွေကိုဂျပန်ကိုပို့ထားပြီးတော့ဆက်ဆေးလေးရှိပါတယ်စီကွေစင်ကြီးပေါ့ဈေးကွက်ထဲမှာဝယ်လို့ရတဲ့ဆေးကာကွယ်ဆေးကျွန်တော်တို့ကမသူကကာကွယ်မှုကဖြစ်အောင်မှုကနည်းတာပေါ့နော်ဟိုမှာဟိုရတဲ့ဆေးပဲကာကွယ်ဆေးပဲထိုးမယ်ဆိုရင်90000လောက်ပဲကာကွယ်တာပေါ့ကိုယ်နိုင်ငံတွေ့ပိုးနေကိုက်ရမယ့်ကာကွယ်ဆေးဆိုရင်တော့90000လုံး90000ခိုင်တော့ကာကွယ်မှုရှိတာပေါ့နော်အဲဒါမို့လူလူနေနေကတော့အတရားလေးတွေကလည်းဒါကြည့်ထားဖို့လိုပါတယ်ကျွန်တော်တို့ကကာကွယ်ဆေးကရရထိုးပြီလို့မြင်ရအောင်ခင်ဗျာသူက side effect နည်းရှိတယ်
လက်ရှိမြန်မာပြည်မှာရာသီတုပ်ကွေးရောဂါ H1N1 ဖြစ်ပွားနေတဲ့လူနာအများစုသေဆုံးရခြင်းဟာ H1N1 virus ပိုးကြောင့်အပြင် ဗတိရိယကြောင့်ဖြစ်တဲ့နမိုးနီးယားကြောင့်လည်းပါဝင်တယ်လို့ဆေးပညာရှင်တွေကတုံ့တက်နေကြတာပါ။ရာသီတုပ်ကွေးယောဂါဟာတကဘာလုံးမှာနှစ်ဆင်လူရည်သုံးနှံကနေငါးသန်းအထိဖြစ်ပွားလေရှိပြီးလူရည်နှစ်သိန်းခွဲကနေငါးသိန်းအထိနှစ်ဆင်သေဆုံးနေတာလည်းဖြစ်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကကြေညာထားတာပါ။မြန်မာပြည်မှာလက်ရှိဖြစ်နေတဲ့အိရှဝမ်အန်ဝမ်ကိုထိန်းချုပ်နိုင်ဖို့တလ၄ ဒီကနေ့ကျွန်တော်တို့ပြောပြမှာဖြစ်ပေါ်လိရှိတာဖြစ်ပြီးအိတ်ရှွမ်းအန်ဝမ်ဗိုင်းရပ်စ်ဝူဟာလေထဲကတဆင့်အသက်ရှူလမ်းကြောင်းတွေဝင်ရောက်ပြီးလူတူဦးကနေတူးကိုကူးစက်နိုင်တာကြောင့်ပြည်သူတွေအနေနဲ့ချောင်းဆိုးနာချီတဲ့အခါတခါသုံးနှာခေါင်းစီဒါမှမဟုတ်လက်ကင်ပွားကိုအသုံးပြုတာလက်ကိုဆက်ပြနေတေချာစေကြတာလူထုတတ်တဲ့နေရာတွေကိုသွာလာတာကိုရှောင်တာကို့အနီးမှာတစုံတယောက်တုတ်ကွေးယော ထားတာလည်းရှိပါရဲ့ရှင်
မမြင်မြင်ခံကြပြခဲ့တာပါရှင်တဆက်တည်းမိုးရသည်မှာဖြစ်များတဲ့သွေးလွန်တုတ်ကွေးရောဂါအကြောင်းကိုလည်းပြောပြပါမယ်မြန်မာနိုင်ငံမှာ2019ခုနှစ်အတွင်းသွေးလွန်တုတ်ကွေးဖြစ်ပွားနှုန်းအရင်နှစ်ကတည်းကပိုများလာကြောင်းမြန်မာအားကစားနှင့်ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်သွေးလွန်တုတ်ကွေးဖြစ်ပွားနှုန်းနဲ့ကြိုတင်ကာကွယ်နိုင်မယ့်နည်းလမ်းတွေအကြောင်းကိုတော့မတ်ဤတန်စင်ကစူးစီးတင်ပြထားပါတယ်ရှင်
ပြည်ထောင်စု2016ခုနှစ်အတွင်းမြန်မာနိုင်ငံမှာသွေးလွန်တုတ်ကွေးရောဂါဖြစ်ပွားမှုဖြစ်စဉ်ပေါင်း1000ကျော်ရှိပြီးတော့သေဆုံးသူအနည်းဆုံး66ယောက်ရှိတဲ့အကြောင်းကိုမြန်မာအာခစားနဲ့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်လိုက်ပါတယ်။ဒီနှစ်2019ခုနှစ်ဇွန်လလယ်ထိမှတ်တမ်းအရဆိုရင်သွေးလွန်တုတ်ကွေးရောဂါဖြစ်စဉ်ပေါင်း6000နီးပါးနဲ့သေဆုံးသူ28ယောက်ရှိနေပြီဖြစ်တဲ့အကြောင်းကိုလည်းဖော်ပြထားပါတယ်။သွေးလွန်တုတ်ကွေးရောဂါဟာရန်ကုန်တိုင်းဒေသကြီးမှာအဖြစ်အများဆုံးဖြစ်ပြီးတော့မန္တလေးတိုင်းအာဝတီတိုင်းနဲ့မွန်ပြည်နယ်တို့မှာလည်းအဖြစ်များတဲ့အကြောင်းရန်ကုန်တိုင်းပြည်သူ့ကျန်းမာရေးဌာနကဒေါက်တာဝင်းလွင်ကပြောပါတယ
်။အတင်းနဲ့ဆက်စားရင်တော့ကျွန်တော်တို့ကဖြစ်ပွားမှုက5000လောက်ညာတယ
်။
ဒီနေ့ဟာဒီနေ့က2016ထဲဝင်ဒီပေါ့သူလာလိုက်ပေါ့ဇန်နဝါရီကနေပေါ့ဇူလိုင်ထိကိုနှိုင်းရှင်လိုက်ရင်5000လောက်ညာတယ
်။
5000ညာ။အဲညာပါလေ။သ
ူဝေးရတ
ော့ဟာတေဆုံးမှုကတော့4000လောက်ညာလာတာပေါ့။
သွေးလွန်တုတ်ကွေးရောဂါဟာဆိုရင်ရေသေမှာပေါက်ဖွားတက်တဲ့ Aedes ချင်းကြားကတစ်ဆင့်ကူးစက်နိုင်ပါတယ်။မိုးရာသီမှာအဖြစ်များပြီးတော့ဇူလိုင်နဲ့စက်တင်ဘာလအတွင်းမှာအဖြစ်များဆုံးပါ။ရာသီဥတုပြောင်းလဲမှုလူဦးရေထူးထပ်လာမှုတွေအပြင်ချင်းပေါက်ဖွားနိုင်တဲ့ရေသေတွေကိုတည်တည်ချာချာမရှင်းလင်းနိုင်တာတွေကသွေးလွန်တုတ်ကွေးရောဂါဖြစ်ပွားမှုတိုးပွားလာစေနိုင်ပါတယ်။အထူးသဖြင့်အသက်၄နှစ်က10နှစ်အရွယ်ကလေးငယ်တွေမှာသွေးလွန်တုတ်ကွေးရောဂါအဖြစ်များဆုံးပါ။ချင်းကိုက်မခံရအောင်လို့လေးပေးဆက်ရှိတဲ့အခန်းချင်းစကားတက်ထားတဲ့အခန်းထဲမှာနေပြီးတော့ချင်းမကိုက်တဲ့ဆေးလိမ့်တာခြေလက်တွေလုံလုံချုံချုံဖုံးနိုင်တဲ့အဝတ်စားတွေဝတ်စင်တာချင်းပေါက်ဖွားနိုင်တဲ့နေရာတွေကိုရှင်းလင်းကြားဖြင့်သွေးလွန်တုတ်ကွေးအနေအကိုကာကွယ်နိုင်တဲ့အကြောင်းဒေါက်တာဝင်းလွင်ကပြောပါတယ
်။အဲကာကွယ်ရေးနေရာတော့ပညာပေးလုပ်ငန်းပေါ့နော်။ဒီလူတို့ကိုကျန်းမာရေးအသိပညာတွေဖြန့်ဖြူးတယ်။အဲဒုတိယကာကွယ်ရေးလုပ်ငန်းတော့ဖူးလောက်လမ်းနေနေပေါ့ဖူးလောက်လမ်းနေနေလုပ်ငန်းတွေပေါ့အဲထင်မပေါက်အောင်ထိမှုကအရေးကြီးဆုံးပဲ
လူကြီးတွေမှာတွေ့ရတဲ့သွေးလွန်တုတ်ကွေးရောဂါလက္ခဏာတွေဟာကလေးငယ်တွေမှာဖြစ်တတ်တာတွေနဲ့မတူဘဲနဲ့တချို့နေရာတွေမှာဆိုရင်ရောဂါလက္ခဏာပိုပြော့လာကိုတွေ့ရနိုင်ပါတယ်အစင်းမြင့်တဲ့ကြွက်သားကိုက်ခဲတာခေါင်းကိုက်တာအော့အန်တာနဲ့ဘိုက်အောင်တက်တဲ့ရောဂါလက္ခဏာတွေကိုလည်းသွေးလွန်တုတ်ကွေးရောဂါကူးစက်ခံရတဲ့လူကြီးတွေမှာတွေ့နိုင်ပါတယ်ရှင်
မအီတန်စင်ပြောပြသွားတာပါရှင်အခုထိုင်းမြန်မာနယ်စပ်ဖရဲသုံးစုဘက်ကိုကြည့်ကြရအောင်ပါမြန်မာနဲ့ထိုင်းနှစ်နိုင်ငံနယ်စပ်ကနယ်နိမိတ်တိုင်းတာတတ်မှတ်နိုင်ခြင်းမရှိသေးတဲ့ area အတွင်းထိုင်းဘက်ကဖောက်ချလိုက်တဲ့ရင်းမြောင်းကြောင့်မြောင်းရည်ကြောင့်မြန်မာဘက်ကဖရဲသုံးစုရက်ွက်တချို့ရေလွှမ်းခဲ့ပြီးအိမ်တလုံးပြိုကျခဲ့ပါတယ်ဒီရေတွေဟာထိုင်းဘက်ကအစ်စ်ဖောက်နေတဲ့အာရှအဝေးပြေးလမ်းမကြီးရဲ့ရေနှုတ်မြောင်းကရေတွေဖြစ်ပြီးနှစ်ရက်ဆက်တိုက်မိုးသီးထန်စွာရွာသွန်းခဲ့ပြီးတဲ့နောက်အခုလိုရေနှုတ်မြောင်းတွေဖောက်ချလိုက်တာဖြစ်တဲ့အကြောင်းဒေသခံတွေကပြောပါတယ်လောလောဆယ်မှာနေဆက်အဝင်ထွက်တွေပိတ်ထားပြီးလုံခြုံရေးတုံ့ပြန်ထားသလိုထိုင်းမြန်မာနယ်စပ်ကော်မတီအချင်းချင်းလည်းညှိနှိုင်းဆွေးနွေးနေတဲ့အကြောင်းထိုင်းအခြေစိုက် VOE သတင်းတောက်နိုင်ကွင်းအင်ကစုံစမ်းတင်ပြထားပါတယ်ရှင
်ဖျားသုံးစုမျိုးရှိရာထိုင်းမြန်မာနယ်စပ်ဒေသမှာနှစ်ဖက်စစ်တပ်တွေကလည်းအသင့်နေရာယူထားတဲ့အခြေအနေကြောင့်ဒေသခံတွေစိုးရိမ်နေကြရတယ်လို့ဖျားသုံးစုမျိုးခံတူဖြစ်သူနိုင်အောင်ကမွန်ဘာရာနဲ့ခုလိုပြောပါတယ
်လမ်းတဲ့မန်ဖဲတာသွားဘတ်တကွာဒီမှာ
သူပြောသွားတာကတော့စစ်သားတွေလက်နက်အသစ်စောင့်နေကြတယ်နှစ်နိုင်ငံနယ်နိမိတ်ဖြတ်ကျော်လို့မရဘူးသူတို့ပိတ်ပင်ထားတယ်အခြေအနေဘယ်လိုလာမလဲတော့မသိဘူးကျွန်တော်တို့ဒေသခံတွေကတော့စိုးရိမ်နေရတယ်ဆိုပြီးမွန်ဘာရာနဲ့ပြောဆိုသွားတာပါမနေ့ကစားပြီးကရင်ပြည်နယ်ဖျားသုံးစုမြို့ထိုင်းမြန်မာနယ်စပ်နယ်နိမိတ်တွင်ထိုင်းနိုင်ငံဘက်ကဖောက်လုပ်နေစေရေမြောင်းကနေ
ညမှာပဲချမ်းကိုလွှမ်းလာတဲ့အတွက်အခြေအနေဖြစ်ပေါ်ပြီးနှစ်နိုင်ငံဆက်သက်တွေကလည်းလုံခြုံရေးတိုးချထားတယ်လို့သွာလာခွေတကူလည်းပြည်ပြင်ထားခဲ့တာပါ။ဇူလိုင်လ20ရက်နေ့မှာလည်းမိုးတဲဆန်းစွာရွာသွန်းပြီးထိုင်းနိုင်ငံရေမြောင်းကယူပြီးဖျားတုံးစုမျိုးကိုစီးဝင်လာပြီးရေလွှမ်းတဲ့ပေါ်မှာထိုင်းအာဏာပိုင်တွေနဲ့တွေ့ဆုံဆွေးနွေးနိုင်ဖို့ညမှာစစ်တပ်ကလည်းလုံခြုံရေးယူထားတာဖြစ
ဒီလိုရှိတဲ့ဘုံကြီးကယူသားပြီးတဲ့ဘုံတော့ပါပဲ။ဟိုစိတ်ကြီးကြီးကဟိုသင်ရပြလာပုံမျိုးပေါ့။ဒီစာပေမဲ့မနေ့ကဖြစ်စဉ်ဟာစည်ရေးသိမ်းမှမဟုတ်အတွင်ဆောင်နေတယ်လို့သင်မြန်ယူဆမှုတွေရှိနေတယ်လို့ထိုင်းမြန်မာနေစာကိတ်ကိုပြည်ပထားတဲ့အတွက်ထိုင်းဘက်ချမ်းမှာလှုပ်လှုပ်နေတဲ့မြန်မာလုံခြုံရေးအလုပ်ခွင့်မစင်းနိုင်ဘူးလို့လုံခြုံရေးကပြောပါတယ်။ ဒီလိုထိုင်းဘက်ချမ်းကရင်မြောင်ဖောက်လို့မှုနဲ့ပတ်သက်ပြီးတော့ထိုင်းနဲ့မြန်မာနယ်စပ်ကော်မတီတွေဖြစ်တဲ့ဖျားသုံးစုမျိုးအုပ်ချုပ်ရေးမှုဦးမျိုးနိုင်ကောင်းဆောင်မြန်မာကိုယ်စားလှယ်ဖွဲ့နဲ့ထိုင်းကိုယ်စားလှယ်ဖွဲ့တို့ကနေမနေ့ညနေပိုင်းမှာတွေ့ဆုံဆွေးနွေးခဲ့ကြတာပါ။နှစ်ဖက်နယ်စပ်ကော်မတီဖွဲ့ဝင်တွေတွေ့ဆုံမှုအရထိုင်းနိုင်ငံဘက်ကနေရင်မြောင်ဖောက်လို့မှ ဆက်လုံးပြီးတော့ဒီကနေ့တော့အပေါက်ပက်ရံကိုအဲ့ဒါနဲ့သူကအခုကြက်သွားပြီနားလားမနားလားပြောတဲ့ချင်းမှလုံးမယ်လုံးမဲ့သူစီရင်သူကဒီကြကြီးနှစ်ကြဘလို့သူပြောပြီးမယ်ညင်းကြောင့်ဘူးဘူးတော့ရောက်ချက်ထားတယ်ထိုင်းအနာပိုင်းတွေကလည်းထိုင်းဘက်ချမ်းအာရှလမ်းမကြီးကိုတိုးချက်ဖောက်လုပ်ပြီးရေမြောင်းတွေကိုတိုးပေါ်ထားတာကြောင့်မိုးရွာသွန်းတဲ့အခါမှာညီနဲ့ရမြန်မာဘက်ချမ်းဖျားတုံးစုမျိုးတွေ ဒီလိုလောက်တာလည်းရေမြောင်းကကျင်းတဲ့ခါကျတော့ပုံမှန်အနေထားနဲ့ဆိုတော့အဆင်ပြေပါတယ်ဒါပေမဲ့ရေမြောင်းပြီးတော့ဖွက်တယ်ဒါလိုက်ကျင်းလာအောက်မှာရှိတဲ့အေတရုံကြီးရောလားဒီအေတရုံကြီးအထမ်းနဲ့ဒီကြီးဒီကုန်းရောလားခါကျတော့ဒီလိုစိတ်တော့ကရောက်ကြတော့ဒီမတရားကွက်ပြီးချက်ကွက်ပန်းနန်းနေရအဲ့ဒီရက်ကွက်တွေရောအေတရုံကြီးဝင်တယ်ဖျားတုံးစီမျိုးနေစားဟာညမာဆိုးရနဲ့ထိုင်းဆိုးရတို့ကြ
မြန်မာနိုင်ငံမှာ H1N1 ရာသီကြောက်ကွေးစံငါကြောက်ကွေးတို့လိုကူးစက်ရောဂါတွေကြောင့်လူအသေးပြောက်ဖြစ်ရတာနောက်စီးပွားရေးလုပ်ငန်းတွေမှာထိခိုက်တာမျိုးတွေကျင်းပလေးရှိပါတယ်။ဒီလိုကူးစက်ရောဂါမျိုးတွေကျင်းရတဲ့အခါမြန်မာနိုင်ငံမှာကာကွယ်နိုင်တဲ့အစီအမံတွေအလုံးလောက်ရှိနေပါပြီလား။မြန်မာနိုင်ငံရဲ့လူမှုကျန်းမာရေးစောင့်ရှောက်မှုစနစ်မှာဘာတွေလိုအပ်နေပါသလဲဆိုတာကို VOA ရဲ့စနေနေ့ညတိုင်းရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုတဲ့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-332-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချုပ်တင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကတိုက်ရိုက်ဒီလိုက်စီစဉ်ကကြိုဆိုပါရစေ။
စနေနေ့တိုင်းရိုက်လေးလိုက်မှာပါဝင်ဆွေးနွေးလဲဖို့ထပ်မံဖိတ်ခေါ်ပြစီရှင်။လင်းအင်္ဂါပြောင်းထားသူတွေကိုအမေရိကန်စစ်တပ်မှတာဝန်ထမ်းဆောင်ခွင့်မပြုတော့ဘူးလို့သမ္မတဒေါ်နယ်ထရမ့်ကကြေညာလိုက်တာကြောင့်ပင်တဂွန်စစ်ဌာနချုပ်မှတအံ့တအောဖြစ်ခဲ့ရတယ်လို့လူခွင့်ရေးအဖွဲ့တွေ Republican နဲ့ Democrat လွှတ်တော်အမတ်တချို့ရဲ့မကြေမနက်ပြောဆိုဝေဖန်တဲ့တွေထွက်လာပါတယ်။အရင်သမ္မတအိုဘားမားဆိုရလက်ထက်ချမှတ်ခဲ့တဲ့မူဝါဒတွေနဲ့ဆန့်ကျင်ဘက်ဖြစ်တဲ့အခုကြေညာချက်ကြောင့်လက်ရှိတာဝန်ထမ်းဆောင်ဆဲလင်းအင်္ဂါပြောင်းထားသူစစ်မှုရ2500လောက်ပေါ်မှာတက်ရောက်မှုတွေရှိလာမှဖြစ်တယ်လို့နောက်မှလည်းလင်းအင်္ဂါပြောင်းထားသူတွေစစ်မှုထမ်းခွင့်ရတော့မှာမဟုတ်ပါဘူးဆိုတဲ့အကြောင်း VOA သတင်းတောက်ဆန်ဒီစိန်ပြပို့ထားတဲ့သတင်းကိုမက်ခင်ဖြူတွေပြောပြပါမယ်ရှင်
စစ်ဘက်ဆိုင်ရာမူဝါဒအပြောင်းလဲကြီးတစ်ခုကိုတမရဒေါ်နယ်ထရမ့်ကမနေ့ကပေါ်ထူးနေ့မနက်ပိုင်းမှာပဲသူ့ရဲ့ Twitter လူမှုကွေရက်ပေါ်ကနေတဆင့်ကြေညာလိုက်ကြပါလင်းအင်္ဂါပြောင်းထားသူတွေကိုအမေရိကန်စစ်တပ်မှာဘယ်လိုတာဝန်မျိုးနဲ့မှစစ်မှုထမ်းခွင့်မပြုတော့ဘူးလို့ကြေညာလိုက်တာဖြစ်ပါတယ်တမရကဘာကြောင့်အခုလိုဆုံးဖြတ်လိုက်တာလဲဆိုတဲ့အမေကိုအင်မီရောပြောခွင့်ရဆာရာဟက်ကပီစန်ဒါစ်ကအခုလိုဖြေခဲ့ပါတယ
် The President's expressed concern since this Obama policy came into effectbut he's also voiced that this is a very expensive and disruptive policy.
ဒီကိစ္စနဲ့ပတ်သက်လို့ရှင်အိုဘားမားအစိုးရလက်ထက်မူဝါဒချမှတ်ခဲ့ခြင်းကလေးကသမရကစိုးရိမ်နေခဲ့တာပါ။ဒါပြင်ဒီကိစ္စဟာအင်မတန်အကုန်ကျများပြီးပြဿနာရှိတဲ့မူဝါဒဖြစ်တဲ့ဆိုတာနဲ့သမရရဲ့အမျိုးသားလုံခြုံရေးအဖွဲ့ထံကအကြံပြုချက်အရတက်တွင်းညှို့ရင်းနဲ့တာဝန်ထမ်းဆောင်မှုတွေမှာထိခိုက်စေနိုင်တာကြောင့်အခုလိုဆုံးဖြတ်ခဲ့တယ်ဆိုတာကိုသမရကပြောထားပါတယ်။
လေငါပြောင်းထားတဲ့စစ်မှုထမ်းတွေကိုကျမရေထောက်ပံ့မှုဆိုင်ရာစီမင်းစည်းကမ်းတွေပြန်လည်ပြုပြင်ပြဋ္ဌာန်းရမယ်။နောက်ဆုံးသတ်မှတ်ရမတိုင်ငယ်တရက်အလို့မှာအခုလိုဆုံးဖြတ်ချက်ချလိုက်တာပါ။ဒီပေါ်မှာပါတီကြီးနည်းရဲ့စလုံးကလွှတ်တော်မှတ်ချက်ကဝေဖန်ကြပါတယ်
။ Well, my attitude is they're human beings, they have every right to.
ကျွန်တော်ယူဆကတော့သူတို့ဟာလေလူသားတွေပါပဲ။လူသားအခွင့်အရေးအားလုံးခံစားရပါမယ်။ဒါလို့မဖြစ်စရာအကြောင်းဘာမှမရှိတော့
ဘူး။ Utah Prime Republican ထက်လွှတ်တော်မှတ် Orrin Hatch ပြောသွားတာပါ။ဒီမိုကရက်တစ်လွှတ်တော်မဲ့ဒစ်ကတာဘင်ကလည်းအခုလိုဝေဖန်ပါတယ
်။ The rulings of the court have been clear in terms of the rights of transgender Americans and I believe that it's
လင်းငါပြောင်းတဲ့အမေရိကန်နိုင်ငံသားတွေပတ်သက်လို့တရားဝင်ဆုံးဖြတ်ချက်တွေရှင်းရှင်းလင်းလင်းရှိထားပြီးသားပါ။သူတို့စစ်မှုထမ်းခွင့်တိုင်းပြည်အတွက်တာဝန်ထမ်းဆောင်ဝင်ပြဖို့အရေးကြီးတယ်လို့ကျွန်တော်ယုံကြည်ပါတယ်။အမျိုးသားလူညီညွတ်ရေးလိုအပ်ချက်နဲ့ညီကိုက်တွင်ဆောင်ရွက်ရမှာဖြစ်ပါတယ်။
သမားရဲ့ကြီးညာချက်ဟာကြီးမားတဲ့ဆုပ်ယုပ်မှုတစ်ခုပါပဲလို့လေငါပြောင်းထားသူတွေရေးဆောင်ရွက်နေသူတွေကလည်းပြောဆိုကြပါတယ
် When the ban against gay and lesbian members was lifted in 2016 only last year the United States joined 18 other countries including our close allies Australia
လေလူဆောင်မှတ်သူမျိုးသားမျိုးသမီးဗော်ဒါမြစ်ချက်ကိုပြီးခဲ့2016ခုနှစ်မှာပြည်ထောင်ချက်ချိန်မှာအမေရိကန်ပြည်ထောင်စုဟာမဟာမိတ်အော်စတြေးလျကနေဒါအင်္ဂလန်နဲ့အစ္စရေးအပါအဝင်တခြားကမ္ဘာနိုင်ငံ18နိုင်ငံနဲ့အတူလိင်လူချစ်တဲ့သူတွေကိုစစ်တပ်ထဲမှာပုံမှန်လည်းအမှုထမ်းဝင်ပေးတဲ့နိုင်ငံတစ်ခုဖြစ်လာခဲ့ပါတယ်။ဒါဟာနိုင်ငံတမိုင်းမှာတော့ဒဏ်သူညီမျှမှုကိုအတိအမှတ်ပြုတဲ့ဂုဏ်ယူစရာအခိုက်အတန့်တစ်ခုပါပဲ
။လိင်လူဆုံးမဲ့သူတွေရေးဆောင်ရွက်သူတဦးဖြစ်တဲ့ David Kimnick ပြောတာပါ။ဒုတိယကမ္ဘာစစ်ကာလစစ်မှုထမ်းဟောင်းတဦးဖြစ်တဲ့လိင်ငါပြောင်းထားသူ Joan Horton ကလည်းအခုလိုပြောပါတယ
်။ I never knew any other transgender women when I was in service because like me they probably all thought they were the only one like that
စစ်မှုထမ်းခဲ့တဲ့ကောင်ကလင်းငါပြောင်းထားတဲ့အမျိုးသမီးဆိုတာမတွေ့ခဲ့ရပါဘူးငါတယောက်တည်းလားဆိုတဲ့အတွေ့နဲ့နေခဲ့ကြတာပါဒီနေ့ခေတ်မှာတော့ဒါတွေကပြောင်းသွားပါပြီအခုဆိုရင်ကိုရီးယားနဲ့ဗီယက်နမ်နိုင်ငံတွေမှာတာဝန်ထမ်းဆောင်နေကြတဲ့လင်းငါပြောင်းထားသူအမျိုးသမီးတွေအများကြီးရှိပါတယ်သူတို့ဟာတိုင်းပြည်အတွက်အသက်ကိုယ်တော်ဆွန့်လွတ်ဝင်နေသူတွေဖြစ်ပေမဲ့လင်းငါပြောင်းထားသူတွေအနေနဲ့အပြည့်အဝရက်တီကွင်းတော့မရကြသေးပါဘူး
အခုတာမြင့်ချက်ကလက်ရှိတာဝန်ထမ်းဆောင်စေလေကပြောက်ထားသူတွေအပေါ်ဘလို့တရားဝင်တက်ရောက်မှုတွေဖြစ်လာမယ်ဆိုတဲ့တတိကြကြထုတ်ပြန်ချက်ကတော့အင်ဂျီရောကမကျင်ညာသေးပါဘူး။တာမြင့်ချက်တရားဝင်ဖြစ်လာဖို့ကာကွယ်ရေးဌာနနဲ့အတူလက်တွဲလှုပ်ဆောင်သွားမယ်လို့ပဲပြောဆိုထားပါတယ်ရှင်
။မကင်ဖြူထွေးပြောပြခဲ့တာပါရှင်။အခုထုတ်လွှင့်ပေးနေတဲ့ Radio စီစဉ် PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VO ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်။အခုကြာတာပရင်းနေ့ညနေပဲထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်သိန်းကြီးထိုက်ကကြေညာပေးပါမယ်ရှင
်။ယာဒီတုတ်ကွေး H1N1 နဲ့တည်ဆုံးသူ3ဦးထပ်ပြီးတော့ဆုံးရှုံးခဲ့ရတာကြောင့်ယာဒီတုတ်ကွေးကြောင့်တည်ဆုံးသူ6ဦးထိရှိသွားပြီဖြစ်ပါတယ်။တင်ကန်းကျုံစေယုံကြီးမှာနှစ်ဦးနဲ့ရန်ကုန်ကလေးစေယုံကြီးကတဦးတို့ဆုံးပါခဲ့တာလို့တာဝန်ရှိသူက VOE မြန်မာပိုင်းကိုပြောပါတယ်။ယာတီတုတ်ကွေးကူးဆက်ဖြစ်ပွားသူကလည်းတနိုင်ငံလုံးအတိုင်းအတာအရ30အထိရှိနေတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနတာဝန်ရှိသူက VOE ကိုပြောပါတယ်ရှင်။ဥပဒေအဖြစ်အတည်ပြုနိုင်ရေးအတွက်သမ္မတဒေါ်နယ်ထရန့်ထံကိုပေးပို့ရမယ်။ရုရှား၊အီရန်နဲ့မြောက်ကိုရီးယားတို့အပေါ်တန်းခတ်ပိတ်ဆို့မှုအသစ်တွေချမှတ်မယ်ဥပဒေချမ်းတရက်ရှင်းရှင်းလင်းလင်းပေါ်ထွက်လာနိုင်မဲ့သဘောတူညီချက်တည်းရရှိသွားပြီဖြစ်ပါတယ်။အောက်လွတ်တော်လူများစုခေါင်းဆောင်ကေဗင်မက်ကတီနဲ့တွေ့ဆုံဆွေးနွေးပြီးနောက်မှာအခုလိုထွက်ပေါ်လာတာဖြစ်တယ်လို့အထက်လွတ်တော်မှဘော့ဘ်ခေါ်ကာကမနေ့ဗုဒ္ဓဦးနေ့နောက်ပိုင်းထုတ်တဲ့ကြေညာချက်မှာပြောဆိုသွားပါတယ်။ Israel နိုင်ငံ Jerusalem မြို့ဟောင်းမှာရှိတဲ့ Muslim တို့ရဲ့ဘာသာရေးအရထုတ်မြတ်ထားရနေရာကနေလုံခြုံရေးအတားအဆီးတွေကိုဖယ်ရှားလိုက်ပြီးတဲ့နောက်မှာတော့ဂျေရုဆလမ်မှာရှိတဲ့မွတ်စလင်ခေါင်းဆောင်တွေအဲ့ဒီမှာဝတ်ပြုမဲ့သူတွေကိုပြန်ပြီးတော့ဝင်ခွင့်ပေးလိုက်ပါတယ်။အလုသမားတွေကအဲ့ဒီအဝင်ဂိတ်ပေါက်မှာတားထားတဲ့တန်တကားတွေ၊ခြံစည်းရိုးတွေနဲ့လုံခြုံရေးကင်မရာတွေကိုဖယ်ရှားလိုက်ပြီးတဲ့နောက်ပါလက်စတိုင်းနဲ့ဂျာသာပြည်နဲ့အစောပိုင်းကအဲ့ဒီနေရာအပြင်ဘက်ကလမ်းတွေပေါ်မှာအောင်ပွဲခံခဲ့ကြပါတယ်။ဒါပေမဲ့မွတ်စလင်အာဏာပိုင်တွေကအဲ့ဒီနေရာကိုစစ်ဆေးပြီးမှသူတို့ဝင်လို့ရခဲ့တာဖြစ်ပါတယ်ရှင်။
ကြာသာပြင်းနဲ့ညနေပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်သိန်းကြီးထိုက်ကြေညာပေးသွားတာပါ။ဒီညနေ့အစည်းအဝေးထုတ်လွှင့်ရမှုကမတ်ဤတန်ဆင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့အစည်းအဝေးတွေကို VOE မြန်မာပိုင်းအစည်းအဝေး Internet ဆက်မျက်နှာ bamis.voenews.com မှာလည်းနှာစင်နိုင်ကြပါတယ်ရှင်။နောက်တစ်နာရီကြာမှထုတ်လွှင့်မယ့်အစည်းအဝေးတွေကိုလည်းလိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေနှာစင်နိုင်ပါတယ်။ VOE ကိုနှာစင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်ရှင်။တော်လာရှင်များနဲ့တကွမြန်မာပြည်ဒီပြည်သားအလုံးရှင်လန်းချမ်းမြေ့ကြပါစေ
This program has come to you from the Voice of America, Washington.